ဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်မှာကွာဟနေတဲ့အစိုးရရန်ပုံငွေချက်တန်းပေါင်း 9,000 ကျော်တဲ့ကချက်တန်းပေါင်း 3,000 ကျော်ကိုလက်ရှိအစိုးရထံကိုပြန်လည်ပေးရဖို့သမ္မတရုံးကကြေညာချက်ထုတ်ပြီးတဲ့နောက်ပိုင်းအဲ့ဒီငွေတွေကိုဇူလိုင်လနောက်ဆုံးထားပြီးပေးရတော့မှာဖြစ်တယ်လို့လက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွညွတ်ကပြောပါတယ်
ကားဒီ1929ရဲ့ညနေပြန်လာပို့တာလေအဲဒီဟိုအန်စာတုံးကားလို့ဒီပမာလို့ခေါ်တဲ့ဟိုမီနီဘတ်စ်အ3စီးနောက်တကဒီဘက်ဟိုးလိုတာဒစီအီဇူးဇူးဒဘယ်ကက်ဒစီယူဘုတ်လို့ခေါ်တဲ့ဒီပက်တောင်လေးဒစီပါဟုတ်ကဲ့အဲပထမဆုံးပြီးမှတော့ဒီ3,500ပေါ့3,500အဲ့ဒါမေလပထမပတ်ထဲမှာပြီးမှပြောပါတယ်ကြံငွေတွေကြံငွေကတားလို့မဆူဆူပေါ့တန်း3,000ကျော်ကို3,300ပေါ့လေ3,300ကျော်အဲ့ဒါကိုဇူလိုင်လနောက်ဆုံးပတ်နောက်ဆုံးထားပြီးတော့ပြီးမှပြောပါတယ်ဇူလိုင်လကိုနောက်ဆုံးထားပြီးမှပြောပါတယ်ဗျ
ဒီကိစ္စကိုပြည်အောင်စုအစိုးရကတိုက်ရိုက်ကန်တွယ်နေပြီးဥဖုံးမော်ရွှေကိုအေးအေးယူသင့်မယူသင့်ဆိုတာကိုတော့တိုင်းအစိုးရနဲ့ပြည်အောင်စုအစိုးရတိုင်ပင်ပြီးမှလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဒေါက်တာအောင်မွညိုကပြောပါတယ်ဥသိန်းစင်အစိုးရလက်ထက်မကွေးတိုင်းဝန်ကြီးချုပ်အဖြစ်ဥဖုံးမော်ရွှေတာဝန်ယူခဲ့ချိန်တုန်းကရေနံလက်ရက်တွင်လုပ်ငန်းရှင်တွေစီကနေရတဲ့ဒေသဖွံ့ဖြိုးရေးရန်ပုံငွေကျပ်တန်းပေါင်း 9,000 ကျော်ကွာဟနေခဲ့တာပါဒီကိစ္စကိုစုံစမ်းစစ်ဆေးပေးဖို့ပြည်ထောင်စုလွှတ်တော်မှမေးမြန်းခဲ့ရကနေပြည်ထရေးဝန်ကြီးဌာနအထူးစုံစမ်းစစ်ဆေးရေးအဖွဲ့စာသုံးလုံးကအဓိကကင်တွယ်စစ်ဆေးနေရလဲဖြစ်ပါတယ်။ကွာဟနေတဲ့ကြက်ငွေတန်းပေါင်း 3,000 ကျော်ကိုလက်ရှိအစိုးရထံပြန်ပေးဖို့စာသုံးလုံးအဖွဲ့ရဲ့အစီရင်ခံစာကိုအခြေခံပြီးသမ္မတရုံးကညွှန်ကြားထားပေမဲ့လို့လဲကြက်ရှိနေသေးတဲ့ကြက်တန်းပေါင်း 4,000 ကျော်ကိုဘယ်လိုကဏ္ဍတွေမှာအသုံးပြုခဲ့တယ်အစိုးရကိုပြန်လည်ပေးရဖို့လိုမလို့ဆိုတာကိုတော့လက်ရှိအချိန်ထိတိတိကျကျမသိရသေးပါဘူး။စာသုံးလုံးအဖွဲ့ရဲ့စစ်ဆေးတွေ့ရှိချက်အသေးစိတ်အစီရင်ခံစာကိုလည်းမကွေးတိုင်းအစိုးရအနေနဲ့မသိရဘူးလို့ဝန်ကြီးချုပ်ဒေါက်တာအောင်မွညိုကပြောပါတယ်
။ပြည်ထရေးဝန်ကြီးဌာနစာသုံးလုံးကတည်ပြီးတော့စုံစမ်းစစ်ဆေးတယ်စုံစမ်းစစ်ဆေးပြီးတော့သူတို့ရဲ့တွေ့ရှိချက်တွေကိုပြောသူအစိုးရကိုအစီရင်ခံတယ်။အဲ့ဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိုင်းဒေသကြီးအစိုးရကဘာမှမသိရဘူးကြ။အဲ့ဒီမှာအချက်လက်တွေဘာတွေပါလဲဆိုတာကိုမသိရဘူး။အဲ့ဒီထဲမှာဘာတွေပါလဲဆိုတာမှဒီတန်းလေးတောင်ကျော်ကြားခဲ့တဲ့တန်းလေးတောင်မှာဘာတွေသုံးတော့သုံးတာကိုလက်ခံနေသလားလက်မခံနေဘူးလားအတန်းလေးတောင်ကတော့ဟုတ်တယ်သို့တော်လည်းပဲကျွန်တော်တို့စစ်စစ်တူကြီးရဲ့အတန်း 3,500 တာလျင်ဒါကုန်ကြတဲ့နဲ့ကျန်တန်း 500 ပြန်တောင်းနေနေဆိုရင်ဒါတွေကကျွန်တော်ဆက်ပြီးဆောင်ရွက်ရမယ်ကိစ္စသို့တော်လည်းပဲအဲ့ဒီအစီရင်ခံစာမှာဟာဒီဒီတန်းလေးတောင်နဲ့ပတ်သက်ပြီးဘလို့သုံးသွားတယ်ဒါလက်ခံနဲ့လက်မခံနဲ့ကျွန်တော်အဲ့ဒါဘာမှမသိရဘူးဗျ
ကွာဟနေတဲ့ကြက်ငွေတန်းပေါင်း 9,000 ကျော်နဲ့ပတ်သက်ပြီးမိမျက်နာမှာနောက်ကျောင်းပြန်မှုအစီအစဉ်မရှိသလိုနောက်ကျောင်းလမ်းမှာကနောက်ကျောင်းပြန်နိုင်တဲ့အနေအထားရှိတယ်လို့သမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစောထေကပြောတာကိုပြည်တွင်းမီဒီယာတွေကရေးသားကြပါတယ်။ဥဖုံးမော်ရွှေကိုအစိုးရကဥပဒေကြောင့်အရေးမယူဘူးဆိုရင်ပါတီအနေနဲ့လည်းအရေးယူပွဲမရှိဘူးလို့ပြည်ခံပြိုးပါတီရဲ့ပြင်ချာရေးတာဝန်ခံဒေါက်တာနန္ဒာလှမြင့်ကပြောတာကိုလည်းသတင်းတွေကရေးကြတာပါ။ဥဖုံးမော်ရွှေပြန်ပေးမယ်လို့ပြောဆိုထားတဲ့ငွေတန်းပေါင်း 3,000 ကျော်ကိုတော့2019-2018ဘဏ္ဍာနှစ်အတွက်မကွေတိုင်းအစိုးရအနေနဲ့သုံးစွဲဖို့အစီအစဉ်မရှိဘဲနောက်ပိုင်းကျမှဘဏ္ဍာရေးလုံငွေပြလာရင်ခွဲဝေသုံးစွဲဖို့အစီအစဉ်ရှိတယ်လို့ဝန်ကြီးချုပ်ဒေါက်တာအောင်မွညိုကပြောပါရယ်ဒီငွေတွေကိုပြည်သူလူထုသိအောင်ပွင့်လင်းမြင်သာမှုရှိရှိအသုံးပြုသွားမယ်လို့လည်းဝန်ကြီးချုပ်ကပြောပါရယ်ခင်ဗျာ